ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စုံစမ်းစစ်ဆေးရေးကော်မရှင်မြန်မာနိုင်ငံကိုဆီလွတ်ဖို့ကိစ္စမှာဥရောပသမဂ္ဂရဲ့သဘောထားဘလို့ရှိပါတယ်လို့ဒီတိမ်အခြေဆိုင်မြန်မာရေးလှုပ်ရှားနေတဲ့ Burma Campaign UK အဖွဲ့ရဲ့ကြောခွင့်ရပုဂ္ဂိုလ်မတ်ဆူရာဖန်ကိုမေးကြည့်ပါတယ
်။ဟုတ်ကဲ့အခုအချိန်မှာဆိုရင်တော့ဥရောပသမဂ္ဂကနိုင်ငံ28နိုင်ငံရှိပါတယ်။အဲ့ဒီ28နိုင်ငံထဲမှာဆိုရင်အခု UK Britain ပေါ့နော်ပြီးတော့ Czech Republic တို့တို့ဒီကုလသမဂ္ဂစစ်ဆင်ရေးကော်မရှင်တို့တို့ထောက်ခံနေပါတယ်အဲ့ဒါကြောင့်ကြံတဲ့နိုင်ငံတွေကိုထောက်ခံဖို့အဲ့ဒါဥရောပပါလီမန်ကနေတဆင့်တို့ဆုံးဖြတ်ချက်တွေခြားတာဖြစ်ပါတယ်အဲ့ဒါကြောင့်ဒီဆုံးဖြတ်ချက်တွေကိုဥရောပနိုင်ငံတို့ပေါ့နော်အဲ့ဒါလိုက်နာဖို့တောင်းဆိုတာလည်းဖြစ်ပါတယ်
ဟုတ်ကဲ့နောက်ပြီးတော့ဒီထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒီဒုက္ခသည်တွေအတွက်ပေါ့လေထောက်ပံ့တဲ့ရန်ပုံငွေကိုဖျက်လိုက်တဲ့အတွက်ပေါ့လေအဲ့ဒါကိုပြန်ပြီးတော့စဉ်းစားဖို့တောင်းဆိုတာလည်းတွေ့ရတယ်ရှင်အဲ့တော့ဒုက္ခသည်တွေကိုဥရောပဘက်ကကူညီနေတဲ့အနေအထားဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါဒီဥရောပနိုင်ငံတွေကတော့တော်တော်များများသူတို့ထိုင်းမြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေကိုတော့ကူညီထားတာတော့နှစ်ပေါင်းများစွာရှိပါပြီဥရောပကော်မရှင်ကလည်းသူတို့humanitarian aid ပေါ့နော်ကူညီထားတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေမှာဒီကူညီမှုတွေကိုရှော့ဖို့ပြောဆံကြားနေရပါတယ်အဲ့ဒါကြောင့်နေဆမှာရှိနေတဲ့ဒုက္ခသည်တွေကိုဥရောပကော်မရှင်ကသူတို့ကူညီမှုတွေဖြန့်မဲ့ဆင်တော့နေဆမှာရှိတဲ့ဒုက္ခသည်တွေအင်မတန်ကိုဒုက္ခရောက်နေမှာဖြစ်ပါတယ်အဲ့ဒါကြောင့်ဥရောပပါလီမန်ကဒီဥရောပကော်မရှင်ပေါ့နော်ဒီ EC ကိုသူတို့ကူညီတဲ့ကူညီမှုတွေကိုမဖြတ်ဖို့ပေါ့နော်ပြီးတော့ပြီးခဲ့တဲ့နှစ်တည်းမှာဖြတ်ထားတဲ့ဟာတို့လည်းပြန်ပြီးတော့စဉ်းစားဖို့တောင်းဆိုပါတယ်ပြီးတော့တစ်ဆက်တည်းမှာပဲပြည်တွင်းထဲမှာပုံအောင်နေတဲ့ပြည်တွင်းဒုက္ခသည်တွေအတွက်လည်းသူတို့နေကြကနေတဆင့်အကူအညီမှုတွေပေးဖို့ဥရောပပါလီမန်မှာလည်းသူတို့ဆုံးဖြတ်ချက်တွေချပါတယ်အဲ
့တော့ဒီဥရောပပါလီမန်ကလေဒီအခုလိုပေါ့မြမရေးဆုံးဖြတ်ချက်တွေချလိုက်တယ်နောက်ပြီးတော့ဒီတောင်းဆိုချက်တွေပေါ့လေအဲ့ဒါတွေကဒီဥရောပသမဂ္ဂပေါ်မှာဘယ်လိုမျိုးထိရောက်မှုရှိမလဲရှင
်အမမဆိုရင်တော့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်တွေကဥရောပသမဂ္ဂတွေဥရောပကော်မရှင်တွေသူတို့လိုက်နာဖို့လိုအပ်နေတာဖြစ်ပါတယ်ဒါမဲ့ခုတလို့ပေါ့နော်ဒီဥရောပသမဂ္ဂကတော့သူတို့လိုက်နာတော့လိုက်နာပါတယ်ဒါမဲ့ဥရောပကော်မရှင်ကသူတို့တိတ်ပြီးတော့လိုက်နာတယ်မရှိဘူးလို့ကျွန်မတို့မြင်ရပါတယ်ဥပမာဆိုရင်ဒီခိုင်းမြန်မာနေစာမှာရှိတဲ့ဒုက္ခသည်တွေအတွက်ပေါ့နော်အဲ့ဒါဥရောပကော်မရှင်ကပြည်သူ့ဟုတ်တူကိုပြည်ထောင်စုနေတွင်မှာရှော့ချလိုက်တယ်ဆိုတာကအင်မတန်ကိုဝန်းနေစရာကောင်းပါတယ်ဥရောပပါလီမန်လည်းသူတို့ဒီဟာကိုသူတို့သဘောမချလို့ဒီလိုမျိုးဆုံးဖြတ်ချက်တွေပေါ်လာတာဖြစ်ပါတယ်အဲ့ဒါကြောင့်ကျမတို့ကတော့ဒီဥရောပကော်မရှင်ကဒီဆုံးဖြတ်ချက်ကိုလိုက်နာဖို့ပေါ့နော်အဲဆိုတော့ကျမတို့ဘက်ကလည်းကမ်ပိန်းကနေတစ်ဆင့်ဆက်လုပ်သွားမယ်။ထုံးစားအတိုင်းဆိုရင်တော့ဒီဥရောပသမဂ္ဂနဲ့ဥရောပကော်မရှင်ကဒီဆုံးဖြတ်ချက်ကိုလိုက်နာဖို့တော့လိုအပ်နေတယ်လို့ကျမတို့သိရပါတယ
်။ဥရောပပါလီမန်တို့ဥရောပသမဂ္ဂတို့မှာဒီဘာမားကမ်ပိန်း UK အဖွဲ့ရဲ့မြန်မာရေးလှုပ်ရှားမှုတွေကဘလောက်တိုင်းတာဒီထိရောက်မှုတွေရှိပါလဲရှင်
။ထိရောက်မှုတွေအများကြီးရှိနေတယ်လို့ကျမတို့ပြောလို့ရပါတယ်။ဘာဖြစ်လဲဆိုတော့အခုလိုမျိုးဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ထက်လာအောင်ပေါ့နော်။ကျမတို့နောက်ခံကနေကျမတို့လှုပ်ရှားမှုတွေတော်တော်များများလုပ်ဖြစ်ပါတယ်။ဥပမာဆိုရင်ကျမတို့ဒီ Member of European Parliament ပေါ့နော်။ဒီဥရောပပါလီမန်မှာဒီကိုနေစာမှာခေါ်သွားပြီးတော့သူတို့အခြေအနေကိုကိုယ်တိုင်သွားမြင်ပြီးတော့သူတို့ပြန်လာပြီးတော့သူတို့ပါလီမန်အမအနေနဲ့ပေါ့နော်။ဒီမြန်မာပြည်အကြောင်းကိုသူတို့ပါလီမန်ထဲမှာပြန်ပြဖို့အခုဆိုရင်ဥရောပပါလီမန်မှာကျွန်တော်တို့ဒီဘောနောမြန်မာပြည်အတွက်ဥရောပပါလီမန်အဖွဲ့ပေါ့နော်အဲ့ဒါထူထောင်ထားတာလည်းနည်းနည်းရှိပါသေးဒီပါလီမန်အဖွဲ့ကနေတဆင့်ဒီဥရောပပါလီမန်တစ်ခုလုံးပြီးတော့ဥရောပနိုင်ငံတွေမှာရှိနေတဲ့ပါလီမန်အားလုံးတွေကိုကျွန်တော်တို့တိုက်တွန်းပြီးတော့မြန်မာပြည်အရေးကိုဒီထက်ဥရောပသမဂ္ဂကလှုပ်ပေးနိုင်အောင်ပေါ့နော်ကျွန်တော်တို့လှုပ်ရှားမှုတွေရှိပါတယ်